အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့မစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတယောက်ကိုရဲရရှိတယောက်ကပစ်တက်လိုက်တဲ့အတွက်ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေကြားတင်းမာမှုတွေဆက်လက်ဖြစ်ပွားနေပါတယ်။အမေအများစုနေထိုင်တဲ့ဖာဂူဆန်ဆိုတဲ့ရပ်ကွက်မှာ၄ရက်မြောက်အဖြစ်ဆန္ဒပြခဲ့ကြရမှာအဓိကယုံထင်းရဲတပ်ဖွဲ့ကမျက်ရည်ယိုပုံမိခိုးပုံတွေတုံးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့ကအသက်၁၈နှစ်အရွယ်မိုက်ကယ်ဘရောင်းဆိုတဲ့လူငယ်သေဆုံးပြီးကြတဲ့ကဒီလူ2000ကျော်ရှိတဲ့ရက်ကွက်ဟာဒေါသထွက်နေကြတာပါဘရောင်းဟာရဲရရှိနေကားထဲမှာယုံရင်းဆန်ခတ်ဖြစ်ပြီးတိတ်ဆုံးသွားတာပါလို့ဖာကူဇန်ရဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့မျက်မြင်သက်သေတွေကတော့ဒီဆဲကျော်သက်လူငယ်နဲ့သူ့တငယ်ချင်းစတိုးဆိုင်တွေကထွက်လာပြီးလက်မြောက်ထားတဲ့အချိန်မှာတနက်နဲ့အချက်ပေါင်းများစွာအပြစ်ခံလိုက်ရတာလို့ပြောပါတယ်တချို့ဆန္ဒပြသူတွေဟာဆန္ဒပြယုံတာမကပဲဆိုင်တွေကိုဖျက်ဆီးလူရက်ကြတဲ့အတွက်အကြမ်းဖက်အဆင့်ကိုရောက်လာကြပါတယ်အဲ့ဒီအတွက်လဲရဲတပ်ဖွဲ့ကလက်နက်အပြည့်စုံတပ်ဆင်ထားပြီးစစ်တပ်ပုံစံရင်နန်းတွေရက်ကွက်ထဲမှာချထားတဲ့အတွက်ဒေသခံတွေနဲ့ဖာဂူဆန်လူပြူနိုင်ငံရေးခေါင်းဆောင်တွေအကြအခြေအနေတွေကိုပိုဆိုးလာစေခဲ့ပါတယ်အခုလိုမငြိမ်သက်မှုတွေဖြစ်နေတဲ့အတွက်ကျောင်းဖွင့်ရက်ကိုဒီကနေ့ကြာတာပရိကနေနောက်ပတ်တနင်္လာနေ့ကိုဖာဂူဆန်ကျောင်းတာဝန်ရှိသူတွေကပြောင်းရွှေ့ထားရပါတယ်